တရုတ်နိုင်ငံကဝယ်ယူထားတဲ့စိုင်နိုဖန်ကိုဗစ်ကယောဂါကာကွယ်ဆေး9သိန်းကျော်ဟာမနေ့ကြာသပတေးနေ့ကမြန်မာနိုင်ငံကိုလေကြောင်းခီးစဉ်နဲ့ရောက်ရှိလာပါတယ်။အာဏာသိမ်းစစ်ကောင်စီကနေတရုတ်နိုင်ငံထုတ်ကာကွယ်ဆေး4တန်းဝယ်ယူခဲ့တယ်လို့ဒီလအစောပိုင်းကပြောခဲ့ပါတယ်။တရုတ်နိုင်ငံကလည်းကာကွယ်ဆေး2တန်းထပ်ဆောင်လှူဒန်းခဲ့တယ်လို့ဆိုပါတယ်။အလားတူဒီလအစောပိုင်းကပို့ချုပ်မှုကြီးမင်းအွန်လိုင်းရုရှားနိုင်ငံကိုသွားရောက်ခဲ့စဉ်ကိုဗစ်ကယောဂါကာကွယ်ဆေး2တန်းဝယ်ယူခဲ့တယ်လို့လည်းပြောပါတယ်။ဒီတော့အတွင်းရွေးကောက်ခံလွတ်တော်ကိုယ်စားလှယ်တွေပညာရှင်တွေနဲ့ဖွဲ့စည်းထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းသူတို့အနေနဲ့ကိုဗစ်ကယောဂါတိုက်ချဲ့ရေးအဖွဲ့ဖွဲ့စည်းပြီးကြောင်းနဲ့ကာကွယ်ဆေးတွေကိုနိုင်ငံတကာအကူအညီနဲ့ရယူပေးသွားမယ်လို့မနေ့ကကြေညာခဲ့ပါတယ်။မြန်မာနိုင်ငံရဲ့လူဦးရေ54သန်းမှာ 1.95 သန်းဟာကာကွယ်ဆေးထုတ်ပြီးပြီလို့ကျန်းမာရေးဌာနကထုတ်ပြန်ပါတယ်။မနေ့ည7:00နာရီထုတ်ပြန်တဲ့ကြေညာချက်မှာတော့လွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 18,253 ခုကိုစစ်ဆေးဆန်းသတ်တဲ့အခါမှာယောဂပိုးကူးစက်သူ 6,900 တူတွေ့ရှိခဲ့တဲ့အကြောင်းဖော်ပြထားပါတယ်ခင်ဗျာ။